COVID-19 ကရောဂါကဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စီးပွားရေးကိုမကြုံစဘူးထိခိုက်စေကြောင်းနဲ့ချမ်းသာတဲ့ကမ္ဘာနိုင်ငံကြီးတွေကအကူအညီလိုအပ်နေတဲ့နိုင်ငံတွေကိုမြန်မြန်ဆန်ဆန်နဲ့အလုံလောက်အကူအညီမပေးကြဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုဂျမေကာဝန်ကြီးချုပ်အန်ဒရူးဟိုးနက်စ်တို့နဲ့အတူပူးရဲပြေလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကုလအတွင်းမှုချုပ်ကအခုလိုပြောလိုက်တာပါ။ကနေဒါနဲ့ဂျမေကာနိုင်ငံတွေကကာယောဂါတန်ခံနေရတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စီးပွားရေးမှာအကူအညီရရှိဖို့ငွေကြေးအရေးအမြစ်တွေရရှိစေရေးဥဆောင်ကြိုးပမ်းနေတာဖြစ်ပါတယ်။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့နိုင်ငံတကာငွေကြေးရမငွေအဖွဲ့ IMF ကိုအကူအညီပို့ပေးဖို့လဲကုလတွင်းမှုချုပ်ကတိုက်တွန်းလိုက်ပါတယ်။နိုင်ငံအများအပြားမှာကြွေးမြင့်ဝင်ပြီးတဲ့အခြေအနေကိုကြုံတွေ့နေရတာကြောင့်ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့အလဲအလတ်ဝင်ငွေရှိတဲ့နိုင်ငံအားလုံးအတွက်ကြွေးမြင့်တက်တာရရအောင်ကြွေးမြင့်ဆိုင်ရထားတဲ့လက်ရှိအစီအစဉ်တွေကိုတည်တန်းတူရင်းနဲ့တိုးမြင့်ပြုလုပ်ရည်အတွက်လဲတိုက်တွန်းလိုက်ပါတယ်။ကမ္ဘာနိုင်ငံအားလုံးကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးနဲ့ကုသမှုအခွင့်အရေးကြီးလူကြီးမြရရှိအစီအစဉ်အတွက်လက်တလုံးရမုံငွေအမေရိကန်ဒေါ်လာ15ဘီလီယံအပါအဝင်ဒေါ်လာ35ဘီလီယံထောက်ပံ့ပေးဖို့ကိုလည်းအတွင်းမှုချုပ်ဂူတာရက်စ်ကတိုက်တွန်းနှိုးဆော်ခဲ့ပါတယ်ရှင်။